ီဗီဒီယိုရေဒီတစ်ပတ်လဲယသစာပေလေးတွေရေးနေတယ်ဘလော့တစ်ခုအကြောင်းကိုပြောပြမလားလို့ဗျ
ကောင်းတာပေါ့ကုစုံဝင်နိုင်ရဲ့ယသစာပေဆိုတာမျိုးကရိုးတယ်လို့မှမရှိတာစာရေးဆရာတယောက်နဲ့တယောက်ကိုဖြတ်သန်းခဲ့တဲ့အထွေအကြုံပေါ်မူတည်ပြီးပတူတာလေးတွေရှိကြတာပဲလေကျမတို့ကတော့ယသစာပေဆိုအားပြီးပြီးသားပဲဒါနဲ့ဘသူဘလော့များလဲကုစုံဝင်နိုင်ရဲ့
ဘလော့ဂါအင်ဂျယ်လန်ရဲ့ဘလော့လေသူကလည်းယသစာပေဝတ္ထုနဲ့ကဗျာတွေကိုရေးနေတဲ့သူပဲ
မြမဝိထုတူဒီပဲအတန်နဲ့ဝိထုတို့တဲ့မှာဘဝရတာပေါ့နော်အဲ့လိုယုံကြရတဲ့ဘဝတွေအဲ့လိုအခြေခံတန်းစားဘဝတွေအဲ့လိုတွေတင်းခွေရတာအရင်အဲ့ဒါကိုအတန်နဲ့ပြီးတော့တစ်ခါတစ်ခါလဲကြပြာတွေလည်းရေးကြည့်တယ်ကြပြာတော့မြမစိတ်ကူးဝါသနာပါရပေါ့နော်ကိုယ်စိတ်ခံစားချက်အတိုင်းပဲရေးတယ်သူများဟာကိုတိတ်ပြီးခံစားပြီးမရေးတတ်ဘူးကိုယ်လည်းတလို့ကလူခံစားလဲဘလူခံစားလို့ရတယ်ဆိုရဲပုံမှာပေါ့ကြပြာကိုရေးကြည့်တယ်နောက်ဟိုရတာပိုင်းဆိုရင်တော့ဝိထုတူတွေရေးတယ်ဝိထုတူတွေကတော့ခုနကပြောသလိုပေါ့နော်ဘဝရတာတွေပေါ်မှာပဲအခြေခံကြီးရေးဖြစ်ပါတယ
်သူဖြတ်တန်းလာတဲ့ဘဝအတွေ့အကြုံအရအဲ့ဒီလိုဘဝတည်ဖို့စာပေတွေကိုရေးရတာပိုအားတန်နေတယ်လေ
ညီမဖြတ်တန်းရေးရတဲ့ဘဝအခြေအနေပေါ်မှာလည်းမူတည်ပါတယ်ညီမတို့အရင်မချောမွေ့ပေမဲ့အရင်လည်းမကြမ်းနိုင်ခဲ့ဘူးဒါပေမဲ့ခုဘဝအခြေအနေပေါ်မှာလည်းမူတည်ပြီးဖြတ်တန်းလာရည်လည်းပါတာပေါ့နော်ဒီမှာတာမမီတာကမူဝါလာရဲလူတယောက်ပါဟိုလိုမျိုးသူများရဲ့လူအရင်ပြည့်စုံတဲ့လူတယောက်မဟုတ်တဲ့အတွက်အခြေခံဘဝအကြောင်းလေးတွေရေးတာလေးကိုပို့ပြီးအားတက်နေ။နောက်ပြီးတချို့တွေကြားလို့ရှိရင်ညီမတို့သူတို့ရဲ့ချစ်ချက်လေးတွေလို့ရေးစီခြင်းနဲ့ပေါ့နော်သူတို့ရဲ့ခက်ခဲလေးတွေရုန်းကန်ရတာလေးတွေကိုဒီလိုပုံရင်းကရိုက်ချက်လာတဲ့ဟာလေးပေါ့မူတည်ပြီးတော့ပေါ့နော်အဲ့လိုပြောပြတဲ့ဟာလေးတွေကိုခံစားပြီးရေးတာမျိုးလည်းရှိရကိုကိုယ်တိုင်ဖန်တီးပြီးတော့တွေးဆပြီးတော့ပေါ့နော်အမြင်ပေါ့ဥမာကိုတွေ့နေရတဲ့ဥမာလူကုန်ကူးခံရတဲ့လူတွေပါ냐အဲ့လိုမျိုးလေးဆိုလို့ရှိရင်လည်းကိုခံစားမိရလေးပေါ့နော်သူတို့ဘလို့ခက်ခဲနေတယ်ဒီလိုမျိုးဖြစ်သွားတယ်ဆိုတဲ့ဟာလေးပေါ့မကွက်ဘူးခံစားပြီးတော့အဲ့လိုမျိုးရေးချစ်တာလေးပ
ါသူကရောဘလို့ပဲရေးတာလေလာကိုဇော်ဝင်လိုက်တခြားဒီဘလော့ဂါတချို့လိုစာအုပ်ထုတ်တာတို့မဂဇင်းတွေစာဆောင်တွေမှာရေးတာတို့မလုပ်ဘူးတဲ့လား
လုပ်ပါပြီခေါ်လာမခင်ပြထွေရဲ့သူကလည်းစာရေးတာအရှိန်လေးရလာပြီးတော့ခုနောက်ပိုင်းမြမပြည်တွင်းနဲ့ဆက်သွယ်ရေးလမ်းကြောင်းတွေလည်းပွင့်လာတော့မဂဇင်းတွေကိုစာမူတွေပို့ပြပါတယ်တဲ့
အဲ့မဂဇင်းတွေစာပေထဲမှာပေါ်ပြထိတွေ့တာဆိုရင်မြမအခုဒီ2012ထဲမှာမှထိတွေ့တာပါအရင်တော့လုံးဝအဆက်အသွယ်မရှိဘူးအရင်တော့မီဒီယာသဘောမျိုးနဲ့ဆိုရင်လည်းမြမတို့ကဥပစီရောက်နေတဲ့အတွက်ပြည်တွင်းကမီဒီယာတွေနဲ့တိတ်ပြီးတော့အဆက်ဆက်မရှိဘူးဘောနောကိုကိုရိုင်းရလည်းအဝေးရောက်နေတဲ့အတွက်စာမူပို့ရပြီးကြတော့လည်းခက်ခဲရှိရဲ့အဲ့လိုပေါ့ပြည်တွင်းကလည်းလက်ခံတာခက်ခဲရှိရဲ့နောက်ပြီးကိုလည်းတိတ်ပြီးတော့အချိန်ဆက်မရှိတဲ့ခါကြတော့မပို့ပြဘူးအခုအဲ့ဟာရင်းနဲ့ဆက်သွယ်မိတာဆိုလို့ရှိရင်ခု2012ပိုင်းမှာပဲအဲ့လိုမီဒီယာတွေနည်းနည်းပါးပါးပြည်တွင်းကမဂဇင်းတွေနဲ့ချိန်ဆက်မိရပါ
အဲ့ဆိုသူလည်းနိုင်ငံခြားမှာနေတာပေါ့နော
်ဟုတ်တယ်မခင်ပြထွေးရဲ့ဩစတြီးယားနိုင်ငံမှာနေတာလေနိုင်ငံကလည်းကျွန်တော်တို့အမေရိကတို့မလေးရှားတို့လိုမြန်မာအတိုင်းဝိုင်းသိမ့်မရှိတော့သူ့အနေနဲ့အစာပိုင်းမှာအထီးကျန်မိတယ်လို့ပြောတယ်နောက်ပိုင်းတော့ဘလော့တွေရေးပြတော့သူ့အတွက်အဆင်ပြေသွားတာပေါ့လေ
မကအခုဩဘာစီရောက်နေတဲ့လူတယောက်နေနဲ့ပြောရင်တခါတလေပေါ့မြန်မာပွဲတော်တွေပါကြတော့မလေးတို့ထိုင်းတို့ဆိုလို့ရှိရင်မြန်မာတွေရဲများတော့ပွဲတော်တစ်ခုလုံးဖြစ်တယ်ပေါ့နော်တစ်ခုခုဆိုရင်လည်းတို့ကြည့်တော့အဲ့လိုညီမပွဲတော်ကြီးနဲ့ပတ်သက်လိုက်နော်လွမ်းနေဒီမှာရောက်တာကိုအပူအထီးကျန်တယ်လို့ပဲခံစားရတယ်ညီမကဒီမှာနေတော့ညီမလည်းဒီမှာနေတယ်လीညီမမရှိတလောက်ကိုနေတယ်ရွယ်တူမရှိဘူးရှိရောလဲအဲ့လိုဟိုးအရင်တော့ရောက်နေတဲ့အသက်ကြီးပိုင်းအမျိုးသမီးတွေပေါ့နော်အဲ့လိုလူကြီးတွေလောက်ပဲရှိတဲ့ခါကျတော့ခုပဝင်ညီမတငယ်ချင်းပေါင်းတင်မရှိဘူးအဲ့တော့အထီးကျန်နေပေါ့နော်ဒီကျန်တော့ပထမဘလော့လေးကိုစရေးဖြစ်တော့ကတော့ကိုယ်ဆိုင်ရလဲဝါသနာပါတော့အဲ့လိုဇလန်းလေးတွေရေးတယ်လို့ပေါ့နော်ဟိုကြီးတဲ့နေရာမှာစာဖတ်သူနဲ့ထိတွေ့တဲ့အရာကတော့အလွမ်းကြီးတယ်ပေါ့အဲ့အလွမ်းကြီးရဲ့ဆိုရစိတ်လေးနဲ့အရင်တော့ဘလို့ရေးဖြစ်တယ်နောက်ကိုရေးလာတဲ့စာပေါ်မှာပဲအဲ့လိုစာဖတ်သူကအရင်နှစ်တိုင်းနှစ်ချိုက်တယ်ပေါ့နော်အထူးသဖြင့်လူငယ်တွေပေါ့အဲ့လိုသဘောကျတယ်ဆိုတော့ဒီစာရေးခြင်းပတ်မှာပဲကိုကနည်းနည်းပို့ပြီးတော့အားဆိုင်နေလာပြီးတော့ယောဂပူလို့ပဲစာရေးတဲ့ဘူးဝင်ပြီးတော့နောက်ပိုင်းအများကြီးရေးဖြစ်တာပေါ့အဲ့လိုမျို
းသူကဘလော့တွေရေးတာ3နှစ်လောက်ပဲရှိသေးတော့အစာပိုင်းမှာအတွေ့အကြုံရှိတဲ့သူတွေကကူညီကြပါတယ်တဲ့
ညီမအရင်ကရေးတယ်ဆိုတော့ကိုရေးချင်လို့ရေးတယ်ဟ ဟိုရင်းနီးရေးတက်ကိုဘလို့မှန်နေဘလို့ဘာတွေပေးရမယ်ပေါ့နော်အဲ့လိုပြောနားမလဲဒါပေမဲ့ဘလို့တဲ့ကိုနှိမ့်နှိမ့်ချက်ချက်ရေးတဲ့ခါကျတော့ဘလို့တဲ့မှာဒီမှာဝါးရင်ဘလို့တဲ့ကနေပြီးဘလို့တွေရေးနေဆိုင်ဆရာဘလို့ကူးပြောင်းနေတဲ့ဆိုင်ဆရာမတွေလက်ရှိလက်အောင်မြင်နေတဲ့ဆိုင်ဆရာမတွေအများကြီးရှိရဲ့လေသူတို့တွေနဲ့မိတ်ဆွေဖြစ်တယ်မိတ်ဆွေဖြစ်တဲ့ခါကျတော့ကိုယ့်ရဲ့ဆိုင်တွေဖက်ပြီးတော့ပြုပြင်ပေးတဲ့အမှားပေါ့နော်အရေးအတာပိုင်းအစားအများကြီးပြုပြင်ပေးတယ်သူတို့တွေနဲ့တကယ်ဟိုပဲဟိုအရင်လဲကျေးဇူးတင်ရတယ်အများကြီးပြုပြင်ပေးကြတယ်ဖက်နေနေပေါ့နော်တခါကြီးစာဖက်သူကပြင်ပေးဝါတာရှိတယ်လို့အဲ့လိုဘလော်ရေးသူချင်းနဲ့လည်းဘလူလေးရေးပါလားပါလားပေါ့နော်အဲ့လိုမျိုးတွေပြုပြင်ပေးတာတွေအများကြီးရှိပါတယ်အဲအကြောင်းပေါ့နော်သူတို့တွေကြောင့်လည်းအခုလိုစာဟိုတတတတလေးပူရေးချလာတယ်လို့ထင်တယ်
ဘလော့တက်တန်ဒီလောက်တူတူနဲ့အခုလိုစာကောင်းပေကောင်းတွေရေးပြီးအောင်မြင်လာတယ်ဆိုတော့အားကြစရာပါပဲကိုဇော်ဝင်းလိုက်ရယ
်ပါရမီရှိတဲ့သူတွေဆိုတော့လေဒီလိုဝက်ပေါ်မာကင်ဖြစ်ထွေးရယ်ဘလော့ကအင်ဂျယ်လိုင်းရဲ့ကိုပိုင်ရေးရတာဝတ္ထုတွေနဲ့ကြပြားလေးတွေကိုဖတ်ရှုကျင်ကြတယ်ဆိုရင်တော့ angelline.blogspot.com မှာဖတ်ရှုနိုင်ကြပါတယ်ခင်ဗျာစလုံးပေါင်းကတော့ angelhlaing.blogspot.com ဖြစ်ပါတယ်
ဆရာရှင်တို့အနေနဲ့လည်းကိုယ်တိုင်ရေးချတဲ့ blog တွေဒါမှမဟုတ်ကိုတိထားတဲ့ blog လေးတွေကိုတဆင့်ပြောပြလိုကြတယ်ဆိုရင်တော့ burmese@voanews.com email address နဲ့ကျမတို့ထံကိုအသိပေးအကြောင်းကြားစေလိုပါတယ်ရှင်
။ဝေဖန်ကြံပေးစာတွေကိုလည်းအဲ့ဒီ email ကတဆင့် blogger ဆိုတဲ့ခေါင်းစဉ်နဲ့ရေးသားပေးပို့နိုင်ကြပါတယ်။တင်းငွေတွေနေ့ညနေနဲ့အင်္ဂါနေ့မနက်ပိုင်းအစီအစဉ်တွေမှာထုတ်လွှင့်ပေးနေတဲ့ blogger အစီအစဉ်ကိုဝေဖန်အကြံပေးစာတွေရေးသားပေးပို့ကြဖို့ဖိတ်ခေါ်ပါတယ်ခင်ဗျာ။